Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2022ခုနှစ်မေလ17ရက်ဗုဒ္ဓဘူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုက်တိုမီတာ32နဲ့58တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်မအလေးမာကတောင်းရည်တင်ဆက်ပေးပါမယ်။ဒီညနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့ကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတရအတူပြုပေးလိုက်တာ၊ဒေါ်အောင်ဆန်းစုကြည်အစိုးရလက်ထက်မြန်မာဗဟိုဘဏ်ဒုဥက္ကဋ္ဌဟောင်းတရားစွဲခံရတာ၊ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မနက်ပြန်ကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးပွဲနဲ့ပတ်သက်ပြီးမြန်မာအရေးတုံ့သက်သူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိပါသလဲ
။ရှိရောတို့ရေးယူလို့မရတဲ့အခုက US ကပြောင်းလာပြီဆိုလို့ရှိရင်ပါရှန်နဲ့ US ကလည်းဘာကြီးရောက်ပြဿနာလဲဆိုတော့ဆွေးနွေးနေမယ်ဆွေးနွေးပြီးရလာကလည်းဖြစ်ရတဲ့နေရာနဲ့တို့ဆိုင်တွေ့ရလိမ့်မယ
်မြန်မာအရေးတုံ့သက်သူဒေါက်တာခင်စောဝင်းပြောတော်တာပါဒီသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါနဲ့အတူစစ်တွေတက္ကသိုလ်မှာရိုဟင်ဂျာကျောင်းသားတွေကိုတက်ရောက်ခွင့်ပြုတာစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဗုဒ္ဓဘူးညပိုင်းဗုဒ္ဓဘုညာတိုင်းတင်ဆက်ပေးနေကြလူလူနဲ့ကျမ်းမာရေးအစီအစဉ်မြမအရေးတုံ့သက်ချက်နဲ့အားကစားကဏ္ဍစရဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်တော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုဦးတက်မောင်တန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးမှာပါရှင်
။ယူကရိန်းနိုင်ငံကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတရကိုအင်္ဂါနေ့ကအတည်ပြုပေးလိုက်ပါတယ်။ဒီပတ်နောက်ပိုင်းမှာအထက်လွှတ်တော်ကအဆိုပါဥပဒေကြမ်းကိုအတည်ပြုပေးလိုက်မယ်လို့ပြောလင့်ထားကြပါတယ်။သမ္မတဘိုင်ဒန်ကအခုလိုပြောပါတယ
်။ The cost of the fight is not cheap.
တိုက်ပွဲရဲ့စည်းစကားကမသေးပါဘူး။ဒါပေမဲ့ရန်ကကျူးကျော်လာတာကိုအလျှော့ပေးလိုက်လို့ပေးဆပ်ရမယ့်စည်းကပိုလို့တော့ကြီးပါသေးတယ်။ဒါကြောင့်ကျွန်တော်တို့ကဒီတိုက်ပွဲထဲမှာဆက်နေနေရတာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောသွားခဲ့တာပါ။ယူကရိန်းကိုကူညီဖို့လွတ်တော်က 13.6 ဘီလီယံကိုလွန်ခဲ့တဲ့နှစ်လကချပေးခဲ့ပြီးတဲ့နောက်အရိယာမုံငွေအခုတစ်ပတ်အတွင်းမှာကုန်သွားတော့မယ်လို့သမ္မတဂျိုးဘိုင်ဒန်ကသတိပေးခဲ့ပြီးဒေါ်လာ33ဘီလီယံထပ်မံတောင်းဆိုခဲ့တာဖြစ်ပါတယ်။သမ္မတတောင်းခံထားတဲ့33ဘီလီယံကမလောက်ပါဘူးလို့ဆိုပြီးဒီမိုကရက်အမတ်တွေကနောက်ထပ်9ဘီလီယံထပ်ဖြည့်လိုက်ကြတာဖြစ်ပါတယ်။ယူကရိန်းတောင်ပိုင်းကဦးရက်ဆန်မြို့ကိုရုရှားကတိုက်ခိုက်နေချိန်မှာအခုလိုအကူအညီတိုးပေးဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်ယူကရိန်းနိုင်ငံခါခစ်မြို့ကနေရုရှားတပ်တွေကိုပြန်လည်မောင်းထုတ်ရမှာယူကရိန်းတပ်တွေကအောင်ပွဲရခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်အင်္ဂါနေ့ညကပြောခဲ့တဲ့မိန့်ခွန်းမှာသမ္မတဗိုလိုဒီမာဇယ်လန်စကီကသတင်းကောင်းပါးစရာရှိတယ်လို့ဆိုပြီးအဆိုပါသတင်းကိုပြောခဲ့တာဖြစ်ပါတယ်ယူကရိန်းနိုင်ငံပိုင်ဇီမနီကျွန်းပေါ်မှာရှိတဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုစနစ်နဲ့ထောက်ပံ့ရေးသင်္ဘောတွေကိုယူကရိန်းကဒရုန်းနဲ့တိုက်ခိုက်ခဲ့ရမှာအောင်မြင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓနေ့ကပြောပါတယ်။ယူကရိန်းအတွက်လက်နက်နဲ့ထောက်ပံ့ရေးပစ္စည်းတွေတင်လာတဲ့သင်္ဘောတွေကိုနှောက်ယှက်ဖို့ရုရှားကပင်လယ်နဲ့စိတ်ကမ်းမြို့အိုဒေးဆာကို3G90နဲ့လွန်ခဲ့တဲ့ရက်တွေကပစ်ခတ်ခဲ့ပါတယ်။ဒီလိုတိုက်ခိုက်ခဲ့ပေမဲ့လည်းယူကရိန်းကိုသင်္ဘောနဲ့လာတဲ့ပစ္စည်းတွေစီးဝင်မှုအပေါ်တက်ရောက်မှုမရှိခဲ့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းတော့တွေကိုပြောပါတယ်ရုရှားသမ္မတပူတင်ဟာယူကရိန်းမှာတာရှည်နိုင်တဲ့ပဋိပက္ခအတွက်ပြင်ဆင်နေပြီးဒီတော့တွင်ဒွန်ဘတ်ဒေသထက်မကတဲ့ရီမန်းချက်ပန်းတိုင်တွေအထိပေါက်နိုင်အောင်သူကရည်ရွယ်နေတုန်းပါပဲလို့အမေရိကအမျိုးသားထောင်လိုင်းရေးညွှန်ကြားရေးမှူးအဗရီဟိန်းစ်ကအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီကိုပြောပါတယ်ဇင်းလုံးကြီးမြင့်နေတာကိုကင်တွယ်ရေးဟာသူ့ရဲ့ထိတ်ဆုံးဦးစားပေးဖြစ်တယ်လို့သမ္မတဘိုင်ဒန်ကဆိုလိုက်ပြီးအခုလိုဈေးတွေတက်ရတာအတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့ကိုဗစ်ကဘေးရိုးအပေါ်အင်ဂျီရောကအဖြစ်တင်လိုက်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘာတဝန်းစွန့်ရင်ဆိုင်ရာဈေးတွေတက်သွားခဲ့ပါတယ်ကိုဗစ်ကဘေးကြောင့်လည်းစီးပွားရေးပုံမှန်လဲပတ်တာတွေပြည့်စုံသွားခဲ့ပြီးတဲ့နောက်ဈေးနှုန်းတွေပေါ်ထိခိုက်ခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာဈေးနှုန်းတွေက 6.2% ခန့်လုံးတက်သွားတယ်လို့နိုင်ငံတကာအလုံသမားအဖွဲ့အစည်း ILO က2022မတ်လတုန်းကပြောခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့စီးပွားရေးကင်တွယ်မှုအပေါ်ပြည်သူလူထု40ရာခိုင်နှုန်းကပဲလက်ခံခဲ့တာဖြစ်တယ်လို့ မချာမီကလောက်တဲ့လူလူသဘောထားစစ်တမ်းတွေကပြောပါတယ်အမေရိကန်နိုင်ငံလွတ်တော်အမရွေးကောက်ပွဲတွေကနိုဝင်ဘာလမှာကျင်းပဖို့ရှိပြီးဈေးနှုန်းကြီးမြင့်မှုဟာထိတ်တန်းနိုင်ငံရေးအကြောင်းအရာဖြစ်နေပါတယ်ဒီရွေးကောက်ပွဲမှာအောက်လွတ်တော်အမနေရာ435နေရာနဲ့အထက်လွတ်တော်အမနေရာ3ပုံတစ်ပုံအတွက်ဝင်ရောက်ရှင်းပြိုင်ကြမှာဖြစ်ပါတယ်အစ္စရေးကသိမ့်ပိုက်ထားတဲ့အနောက်ဖက်ကမ်းမြို့ဂျန်နင်းမြို့ကိုအစ္စရေးကဗုဒ္ဓနဲ့အစောပိုင်းကဝင်ရောက်စီးနင်းခဲ့ရမှာအယ်ဂျာဇီရာသတင်းကိုရက်ကအမျိုးသမီးတရင်နောက်တယောက်ကြီးစံထိမှန်သိဆုံးသွားခဲ့ပါတယ်သိဆုံးသွားသူကအမေရိကန်နိုင်ငံသားလည်းဖြစ်လူသိလည်းများတဲ့ပါလက်စတိုင်းတရင်နောက်ရှီရင်အဘူအဂလီဖြစ်ပြီးသူနဲ့အတူအလုပ်လုပ်နေတဲ့နောက်သတင်းတော့အလီဆမိုရီကလည်းသင်္နတ်ထိမှန်ခံရရပေမဲ့ဆေးရုံမှာတည်ငြိမ်တဲ့အခြေအနေရှိတယ်လို့သိရပါတယ်အဒီလိုပြစ်ခါအချိန်မှာနှစ်ယောက်လုံးဟာသတင်းတော့ဖြစ်ကြောင်းပြထားတဲ့အင်္ဂလိပ်လို press စာသားပါပေါ်အင်ကြီးတွေကိုဝတ်ဆင်ထားကြတာပါအဲကြောင့် zero သတင်းဌာနကသူ့ရဲ့ထုတ်ပြန်ကြေညာချက်မှာအစ္စရေးကိုအပြစ်တင်လိုက်ပါတယ်အစ္စရေးဝန်ကြီးချုပ်နာတာလီဘဲနက်ကတော့စူဆောင်းရရှိတဲ့သတင်းတွေအရအဲ့ဒီအချိန်မှာရန်တမ်းပစ်ခတ်နေတဲ့ပါလက်စတိုင်းတွေကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒီနေရာမှာတခြားရပ်သားတွေရောပါလက်စတိုင်းတိုက်ခိုက်သူတွေပါမရှိကြပဲအစ္စရေးစစ်တပ်နဲ့သတင်းတောက်တွေပဲရှိကြတယ်လို့ဆေးရုံရောက်နေတဲ့သတင်းတော့အလီဆမော်ဒီကပြောပါတယ်။ပါလက်စတိုင်းတွေကတိုက်ခိုက်တယ်လို့ပြောတာကလုံးဝလိမ်ညာတာဖြစ်တယ်လို့သူကဆိုပါတယ်။ခုသတင်းအတွက်အလွန်ကိုစိတ်မကောင်းဖြစ်ရပြီးစုံစမ်းစစ်ဆေးဖို့အစ္စရေးဆိုင်ရာအမေရိကန်သံအမတ်ကြီးတอมနိုက်ကတွစ်တာမှာရေးသားပါတယ
်။ဒီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15653ညပိုင်းတိုမီတာ25 kHz 11683ညပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလက်မီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ဗိုလ်ဒူးညထိတ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ဒေါက်ဆန်းစုကြည်ဆိုရလက်ထက်မြမဘူပန်ဒုက္ခဟောင်းကိုစစ်ကောင်စီကအာဂတိလိုက်စားမှုနဲ့တရားစွဲလိုက်ပါတယ်။အာနာသိန်းခံရတဲ့ရွေးကောက်ခံဆိုရလက်ထက်ဘူပန်ဒုက္ခဟောင်းဦးဘိုးဘိုးငယ်ရဲ့နိုင်ငံခြားငွေနဲ့အခွန်ဆိုင်ရာကြီးကြပ်မှုအားနည်းချက်ကြောင့်နိုင်ငံဗန္တာကျက်သန်းရာတွေနဲ့ချီဆုံရှုံခဲ့တာတွေ့ရှိခဲ့ကြောင်းစစ်ကောင်စီပြန်ကြားရေးကမနေ့ကထုတ်ပြန်ခဲ့ပါတယ်။ဒုက္ခဟောင်းဦးဘိုးဘိုးငယ်အနေနဲ့နိုင်ငံခြားငွေရောင်းဝယ်ခွင့်ရဗန်တွေပေါ်ကြီးကြပ်မှုအားနည်းခဲ့တာကြောင့်ဒစိကောင်းကွန်ငွေကျပ်12,000တန်းကျော်နဲ့ American အခြေစိုက် Open Society မြန်မာဖွဲ့ဝင်ငွေကွန်ချက်တန်း260ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်ဥပပုံငယ်အနေနဲ့ American Dollar တန်း350ချင်းငွေကိုလည်းအတူပိုရတဲ့ Burma F4 တင်ပြတာကိုမလုပ်ဘဲစင်ကာပူက SMBC Burma အပ်ခဲ့တာကြောင့်ငွေကျပ်665တန်းကျော်ထပ်ဆုံးရှုံးခဲ့ရတယ်လို့လည်းစစ်ကောင်စီရဲ့အာဂတိလိုက်စားမှုကော်မရှင်ကဆက်ဆွဲခဲ့ပါတယ်ခင်ဗျာ။ပိနေငယ်မှာတော့လှေစီးပြေးအာဖရိကရွှေပြောင်းဒုက္ခတဲ့80ကျော်ကိုကမ်းခြေဆောင်တပ်တွေကကယ်တင်နိုင်ခဲ့ပါတယ်။စပိန်နိုင်ငံ Grand Canaria ကျွန်းရဲ့အတ္တလန္တိတ်သမုဒ္ဒရာကမ်းခြေအပြင်ဘက်မှာ rubber လှေနဲ့အခုလိုရွှေပြောင်းထပ်ပြေးလာသူ82ကိုမနေ့ကကယ်တင်နိုင်ခဲ့ပြီးပျောက်ဆုံးသူတွေအများကြီးဆက်ရှိနေမှာစိုးရိမ်နေကြပါတယ်။လက်ရှိကယ်တင်ခဲ့တဲ့မျိုးသား55ဦးနဲ့မျိုးသမီး16ဦးတို့ကိုတော့အရေးပေါ်အကူအညီလက်ခံရနိုင်ဖို့ Grand Canaria ကျွန်းကအကွေနဲ့ဂျင်စိတ်ကန်းကိုပို့ပေးခဲ့တယ်လို့ကမ်းခြေဆောင်တပ်အရာရှိတွေကရှင်းပြပါတယ်။ရွှေပြောင်းထပ်ပြေးလာသူ73ဦးကိုကန်နရီကျွန်းသမုဒ္ဒရာကမ်းခြေအပြင်ဘက်မှာတနေ့တနေ့လာနေတဲ့ကစပိန်ကမ်းခြေဆောင်ရဟတ်ရင်နှစ်စီးနဲ့စကဲတင်နိုင်ခဲ့ပြီးရင်းနှစ်သူနဲ့ပျောက်ဆုံးသူတွေရှိနေသေးတယ်လို့ဆက်ကြားခဲ့ရကအခုလိုထပ်ကဲတင်နိုင်ခဲ့ကြတာပါ။အာဖရိကတိုင်းမြောက်ပိုင်းမော်ရိုကိုနိုင်ငံကမ်းခြေကနေမိုင်60ခန့်သာဝေးတဲ့စပိန်ရဲ့ကန်နရီကျွန်းဟာဥရောပကိုထပ်ပြေးရွှေပြောင်းလူသူတွေအတွက်အဓိကနေရာတစ်ခုဖြစ်လာနေခဲ့ပါတယ်ခင်ဗျာ။ Ethiopia နိုင်ငံမှာလည်းမိုးခေါင်ရီရှားမှုကြောင့်ကလင်းငယ်ပေါင်း6သိန်းကျောင်းထွက်သွားခဲ့ရတယ်လို့ကုလထုတ်ပြန်လိုက်ပါတယ်။မိုးခေါင်ရီရှားတာကြောင့်ကျောင်းတွေပိတ်လိုက်ရပြီးအခုလိုကျောင်းထွက်သွားသူတွေအတွက်စာသင်ကမ်းတွေတည်ရောက်နိုင်ဖို့ကုညီအဖွဲ့တွေကြိုးပမ်းခဲ့ကြတယ်လို့လည်းကုလသမဂ္ဂ UNICEF ကလင်းများရန်ပုံငွေအဖွဲ့ကဆိုပါတယ်။ကုညီအဖွဲ့ Save the Children အဖွဲ့အနေနဲ့မိုးခေါင်မှုကြောင့်ရွှေပြောင်းသွားချရတဲ့မိသားစုပေါင်း9သိန်းကျော်နေတဲ့စခန်းသားမှာစာသင်ဆောင်တွေအခုဆောက်ပေးပြီးကူညီပေးဖို့ကြိုးစားခဲ့တာပါလို့အဖွဲ့ဝင်အယ်လီနော မိုဟာမက်ကဆိုပါတယ်။ အခုလိုမိုးခေါင်ရရှားကပေးတန်ခံကလေးတွေမှာစိတ်တရားတွေပါရှိလာတာကြောင့်ဒီစာတင်ကန်းတွေရဲ့အမြန်ကျေရောက်လာဖို့ကြိုးပမ်းခဲ့ရတာလို့လဲစာတင်ကန်းအပြင်မှာဆော့ကစားနေတဲ့ကလေးတွေကိုချီးရင်သူကဆက်ပြောခဲ့ပါတယ်ငါးတန်းရောက်လာတဲ့အမတ်နူဝါကလည်းအခုလိုသူ့ရွယ်သူတွေကြောင်းပြန်တက်နိုင်တာတွေ့တော့ဝမ်းသာပြီးသူ့မိကိုပြောပြခဲ့ရကအခုကြောင်းပြန်တက်နိုင်ပါပြီလို့အားရပါရပြောပြပါတယ်။သီရိလင်္ကာနိုင်ငံမှာတော့ဆန္ဒပြပွဲတွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မြို့တော်မှာလုံခြုံရေးတပ်တွေချလိုက်ပါပြီ။မြို့တော်ကိုလံပူမှာဆန္ဒပြသူတွေနဲ့ဆွေရထောက်ခံသူတွေကြားအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်တစ်နေ့ဒီနေ့ပို့သူမှာတော့တင်ကားတွေပါဝင်လုံခြုံရေးတပ်ဖွဲ့တွေချထားလိုက်တာပါ။ပြည်ခဲ့တဲ့တနင်္လာနေ့များကစပြီးညမထွက်ရမင်းထုတ်ပြန်ထားပေမဲ့မိရှုမှုတွေနဲ့ဖြစ်စီမှုတွေဒုတိယရံမြောင်နေ့အထိဆက်ရှိခဲ့တာကြောင့်အကျန်းဖတ်မှုတွေမှာပါဝင်တယ်လို့ယူဆရတဲ့သူတွေကိုပြစ်ဖို့လဲလုံခြုံရေးတပ်တွေကိုအမိန့်ပေးချပါတယ်။ပြည်ထောင်စုမှာဆယ်စုနှစ်တွေအတွင်းအဆိုးဆုံးစီးပွားရေးကြက်တဲနဲ့ဆန္ဒပြမှုတွေကြောင့်အကြီးအမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်လာနေရတာပါ။နိုင်ငံစီးပွားရေးချက်ချုံကျဒေဝါလီခလူနီဘာဖြစ်နေတဲ့အခြေပြဿနာတွေကြောင့်သမရကိုတာဘာယာရာဇာပက္စာနဲ့သူ့ကိုဝန်ကြီးချုပ်တို့ယာရုကနှုတ်ထွက်ပေးဖို့နိုင်ငံတော်ဆန္ဒပြတောင်းဆိုခဲ့ကြပါတယ
်ဒီကနေ့ဗုဒ္ဓဘုရားရဲ့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးနောက်ဆုံးရသတင်းပြပချက်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့အမေရိကန်အာဆီယံထိပ်တီးအစည်းအဝေးပေါ်မြန်မာအရေးလှုပ်ရှားသူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိပါသလဲပြောပြပေးချင်ပါတယ်။အမေရိကန်အာဆီယံထိပ်တီးအစည်းအဝေးကိုလာမယ့်ကြာသပတေးနေ့မှာဝါရှင်တန်ဒီစီမှာကျင်းပမှာပမြန်မာစစ်ကောင်စီနိုင်ငံသားရေးဝင်ကြီးတက်ရောက်ခွင့်မရပေမဲ့မြမအရေးကိစ္စကိုဒီဆွေးနွေးပွဲမှာဆွေးနွေးကြလိမ့်မယ်လို့မြမအရေးတုံသက်သူတွေကယူဆပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့တက်ရောက်နိုင်ခြင်းနဲ့ပတ်သက်လို့မေးမြန်းစုံစမ်းထားတာကိုရန်ကုန်ကသတင်းပေးပို့ထားပါတယ်။မတ်အင်ဂျင်နိုင်ပြောပြပေးပါမရှင်။
အခုမေလ12ရက်နေ့23ရက်မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းဆရာနာသိမ်းခံထားတဲ့မြန်မာပြည်အခြေအနေဟာဆွေးနွေးမယ့်အကြောင်းအရာတစ်ခုတော့ဖြစ်လာမှာပါ။မြန်မာရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်5ချက်အကောင်အထည်ဖော်ကြိုးပမ်းနေမှုကိုအမေရိကန်ပြည်ထောင်စုကသဘောတူထောက်ခံထားတယ်လို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေဖို့ကိုလည်းအမေရိကန်ပြည်ထောင်စုကိုယ်တိုင်ကတွန်းအားပေးနေတာပါ။အာဆီယံရဲ့ဘုံသဘောတူညီချက်5ရပ်ကိုစစ်ကောင်စီဘက်ကအကောင်အထည်ဖော်ဖို့ပြက်ကွက်နေပြီးမြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကမေလ10ရက်နေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။မြန်မာရေးသုံးသက်သူဒေါက်တာခင်ဇော်ဝင်းကတော့အခုထိပ်သီးဆွေးနွေးပွဲရလဒ်နောက်ပိုင်းမှာအပြောင်းအလဲရှိလာမယ်လို့မျှော်လင့်ကြောင်းသူကပြောပါတယ
်။ကြည့်ရတော့တော်လေးတော့ဒီခါတော့ချိရောက်သူရေးယူလို့မရတော့ချင်းနော်ဟိုတွေ့တဲ့ပြောင်းလဲမှုတွေရတာပြီးခဲ့တော့တော့ဒီမှာဖြစ်ခဲ့တာလေရှိရလေနော်ဆိုတော့အာဆီယံတစ်ဖက်တည်းလုံးနေလို့တော့အာဆီယံကပြောလို့ဆိုရင်သူများတွေကဝေဖန်တာကျွန်တော်ကတော့အာဆီယံကဟိုသူတွေလုပ်တဲ့ဓာတ်တွေလုပ်တယ်လို့ထင်ပါတယ်တကယ်သူကဂိမ်းမစားဘူးလေဒီကကဂိမ်းမစားဘူးအခုက US ကပြောင်းလာပြီဆိုလို့ရှိရင်သူတို့ဟိုတကယ်ကြောခဲ့ပြီလေသူတို့ဘက်ကလည်းဟိုအာဆီယံနဲ့ US ဆက်ကြတယ်ပါတီရောက်သူတွေလည်းဆိုတော့ဆွေးနွေးလိမ့်မယ်ဆွေးနွေးပြီးရလာကလည်းဖြစ်ရတဲ့နေရာနဲ့သူတို့တိုင်တွေ့ရလိမ့်မယ်ကျွန်တော်တို့ဆင်ပါတယ်ဒါပေါ်တယ်မဟုတ်တော့ဘူးခင်ဗျာပြောချင်ပါတယ်နော
်ဒါပေမဲ့လည်းအာဆီယံပြည်ညီအရာကန့်သက်ချက်တွေနဲ့အာဆီယံနိုင်ငံတွေရဲ့သဘောတဘာဝအရာအာဆီယံရဲ့မြမအရေးဖြည့်ရှင်ဖို့ကြိုးပမ်းမှုဟာထိရောက်မယ်လို့မယူဆသူတွေလည်းရှိပါတယ်နိုင်ငံရေးလေလာသူဦးရဲထွန်းကတော့ဒီထိပ်သီးဆွေးနွေးပွဲကနေမြန်မာအတွက်အားရချေနဲ့စရာရလက်ထွက်လာဖို့မမျော်မှန်းဘူးလို့ဆိုပါတယ
်။အဲဒီလိုပါပဲဖြစ်ပြီးတော့တိတိယယောက်တော့မဖြစ်နိုင်ဘူးပေါ့နော်။ပြင်အေရှားရဲ့အပြင်ကိုနိုင်ကုန်လိုက်တာလေမြန်မာနဲ့ပတ်သက်ရင်သဘောထားကဟိုတနေ့အပြင်ဝင်နိုင်ငံတွေအတွင်းမှာသဘောထားကတိတ်ပြီးတော့မမီဘူးပေါ့နော်။အဲဒီမလေးရှားတို့အင်ဒိုနီးရှားတို့စင်ကာပူတို့အဲ့နိုင်ငံတွေကလည်းအင်းအပြင်းထန်တဲ့ဘောရှိတာပေါ့။လာအိုတို့၊ဗီယက်နမ်တို့နော်။ဟိုကမ္ဘောဒီးယားတို့အဲ့နိုင်ငံတွေကတော့နည်းနည်းပြော့တာပေါ့။ဆိုတော့သူရဲ့ဒီအတင်းက
အဆုံးဖြတ်ချက်တစ်ခုချမယ်ဆိုရင်အားလုံးသဘောတူတယ်နဲ့မှာချနိုင်မှာဆိုတော့စိတ်ပြီးတော့ဒီသူတို့ရဲ့အဆုံးကျဆုံးဆင်းနေရတော့စိတ်ကြီးဖြစ်ရောက်တော့ဖြစ်နေလို့တော့မဖြစ်ဘူးမြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်ပါလူသားချင်းစာနာကူညီမှုအကူအညီပေးရေးမှာစစ်ကောင်စီအပြင်
အခုထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာလေအမေရိကန်အစိုးရအရာရှိတွေကိုရောအာဆီယံနိုင်ငံတချို့ကတန်တမန်တွေကပါအန်ယူဂျီတာဝန်ရှိသူတချို့ကိုတွေ့ဆုံတာတွေရှိခဲ့ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းအထွေထွေအကြီးအမှုဒေါက်တာနန္ဒာလှမြင့်ကတော့တည်ဆဲဆိုးရတဲ့နီနီကက်ကက်ဆက်ဆံဆောင်ရွက်တာကပိုပြီးထိထိရောက်ရောက်ရှိမယ်လို့သူမြင်ကိုVOA ကိုပြောပါတယ်ဖြစ်ပေါ လုံမြင်တယ်။နိုင်ငံကတန်ဝဲအနေနဲ့ကမြန်မာနိုင်ငံမှာလက်ရှိဒီဇယ်အစိုးရနဲ့ဆွေးနွေးမှုကလည်းပုံပြီးထိရောက်မှုရှိမှာပေါ့။ဒီကဆိုဆက်ဆံမှုနဲ့နားလည်မှုရှိရှိနဲ့မဆက်ဆံမဲနဲ့တရားမှုဖွဲ့စည်းထားတဲ့ဖွဲ့စည်းလို့ကျင်ညာထားတဲ့သူတော်ကိုဒါအတိမပြုခြင်းကခုနကနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းအပေါ်မှာပြန်ရှောင်းမယ့်အရေးအတွက်ကိုအထောက်အကူဖြစ်မဲ့စားတာပုံပြီးတော့တကယ်ကြည့်နေလို့ကျွန်တော်ကမြင်တာပေါ့နော်ဟိုဝီမီလိုချင်တဲ့အစိုးရတည်းရဲ့ဟိုမဖြစ်မချင်းဖြစ်အောင်ပြရားပေးဆောင်ရမယ်ဆိုတာမျိုးကတော့လက်တွေ့နေတော့မနည်းသက်ဘူးပေါ့လေကျွန်တော်တို့ကဒီလိုပဲမြင်တယ်ကျွန်တော်တို့နိုင်ငံနဲ့နိုင်ငံသားတွေအတွက်တော့အကျိုးရှိတဲ့လုပ်ရမဟုတ်ဘူးပုံပြီးတော့စိုးရွားစေတယ်ပုံပြီးတော့တကယ်ကြည့်နေမဲ့လမ်းကြောင်းမျိုးကိုနိုင်ငံတကာကသမီးချစ်တင်မှုလို့ပဲကျွန်တော်ပြောချင်တယ်ခင်ဗျာ
မြမရေးတွေမှာတက်ကြွလှုပ်ရှားစွာပါဝင်နေတဲ့မက်တင်စာရွှင်လက်ကြီးကတော့ဒီဆွေးနွေးမှုကထွက်လာတဲ့ရလက်တွေဟာမြန်မာနိုင်ငံအတွက်ထိရောက်စေဖို့မျှော်လင့်နေတာပါဒါပေမဲ့လည်းအာဆီယံကလက်တွေ့ဆောင်ရွက်နေတာတွေကအလန်းဝင်းနေသေးတယ်လို့သူကအခုလို VOE ကိုပြောပါတယ
်ဒီလာမဲ့အာဆီယံဆမ်မစ်မှာဒီစစ်ကောင်စီဘက်ကဒီကိုယ်စားလှယ်တွေကိုမဖိတ်ဘူးဆိုရယ်အမေရိကန်ဆုံးဖြတ်ချက်ကိုကျွန်တော်တို့ကြိုဆိုရယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းအမေရိကန်ကဒီ NUG အစိုးရနဲ့ပြည်သူ့အစိုးရဟိုကိုယ်စားလှယ်တွေနောက်ဒီတော်လှန်ရေးအင်အားစုတွေဘက်ကလည်းဖိတ်ကြားမှုမရှိဘူးဆိုတာလည်းကျွန်တော်တို့တတိပြုဖို့လိုပါတယ်ဆိုတော့ဒီအာဆီယံအရေးဆွေးနွေးဖို့เนาะမြန်မာနိုင်ငံအရေးကိုဆွေးနွေးဖို့ကျွန်တော်တို့အများကြီးမျှော်လင့်ချက်ရှိရယ်ဆိုပေမဲ့တစ်ချိန်တည်းမှာဒီအမေရိကန်ပါဝင်ကမ္ဘာနိုင်ငံအသီးသီးကဒီမြန်မာအရေးကိုဖြည့်ရှင်းဖို့ဆိုရင်အာဆီယံကိုဥထိပ်ထားနေတာကိုကျွန်တော်တို့မြင်ရတယ်ဒါကလွဲမှားတဲ့အယူဆလို့မြင်ပါတယ်အာဆီယံဒီဘယ်တော့မှမြန်မာဒီမိုကရေစီအရေးနဲ့မရက်တည်ခဲ့ပါဘူးဆိုတော့ဟိုကျမတို့နဲ့အိန္ဒိယဒီအိန္ဒိယဒေတာအတွင်းဟိုအစုအဖွဲ့ဖြစ်ခြင်းဖြစ်ပါလိမ့်မယ်ဒါပေမဲ့မြန်မာအရေးကိုဖြည့်ရှင်းဖို့အာဆီယံကိုအကူအညီတောင်းတယ်အာဆီယံရဲ့ဒီဆုံးဖြတ်ချက်နောက်ကိုပဲလိုက်မယ်ဆိုတာဒီဒါစစ်မှန်တဲ့အဖြစ်ကိုဥမတည်ဘူးလို့ကျမတို့ယူဆပါတယ်
အမေရိကန်နိုင်ငံဘက်ကတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကြတယ်လို့ပြောပါတယ်။မြန်မာအရေးဟာလာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးစရာအကြောင်းအရာတစ်ခုဖြစ်သေးကြပေါ့ရှိမယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်ရှင်။
မင်းကျန်တဲ့ပြပြပေးခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်မြန်မာအရေးသုံးသပ်သူတွေရဲ့အမြင်သဘောထားတွေပါတစ်ဆက်သေးပါပဲဒီဆွေးနွေးပွဲနဲ့ပတ်သက်လို့ NUG အာဆီယံတပ်အမတ်ကြီးနဲ့တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်ကြရအောင်ပါမြန်မာအရေးဖြည့်ရှင်ရောက်မှာအာဆီယံကိုဗဟုပြုစဉ်းစားနေတာအာဆီယံဘုံသဘောတူညီချက်တွေကိုအခြေပြုစဉ်းစားဆောင်ရွက်တာဟာလက်တွေ့မကျနိုင်တော့ဘူးလို့ကြားကလာအမျိုးသားညီညွတ်ရေးအစိုးရ NUG အာဆီယံတပ်အမတ်ကြီးဥပိုလာတင်ကအပြည့်အဝကိုပြောပါရယ်မနက်ဖြန်ကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့ဥပိုလာတင်သဘောထားတွေကိုကိုစောမိုးကျော်တွေ့ဆုံမေးမြန်းချင်းဥပိုလာတင်ကအခုလိုစပြောပါရယ
်ဒီပဲကမ္ဘာမှာဒီမိုကရေစီအားစုတွေနဲ့အာဏာရှင်တွေကြားထဲမှာအပြိုင်မှုဖြစ်နေတဲ့အင်တာအရေးကြီးတဲ့ကာလမှာအမေရိကန်ပြည်ထောင်စုရဲ့အာဆီယံနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုရဖို့ကြိုးစားတဲ့အခါမှာဘလောက်အရေးကြီးတယ်ဆိုတာကျွန်တော်နားလည်ပါတယ်ဒါပေမဲ့ဒီချိန်ထဲမှာလည်းပဲကျောက်တိုင်းဒီကိစ္စဟာလည်းပဲဒီရှေးတောင်အာရှဒေသတွေမကဘူးအာရှပစိဖိတ်ဒေသတစ်ခုလုံးရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုချိန်ချောက်နေတဲ့နေသားမှာရှိတဲ့အတွက်ဒါတွေကိုတော့ကျွန်တော်ကလေးလေးနက်နက်ဝိုင်းဝန်းစဉ်းစားပြီးတော့ဒီအာဆီယံတွေကဆောင်ရွက်ခဲ့ကြတဲ့ကျွန်တော်ပုံသဘောတူညီရဲ့ငားရဟာအခုတနည်းကြုံကာလပေါ့နော်လုံးဝအကောင့်ထဲပေါ်ဆောင်ရွက်နိုင်စွာမရှိတဲ့ကာလမှာဒီထက်ပိုပြီးတော့လက်တွေ့ကြတယ် ကျွန်တော်တို့ဖြစ်ပေါ်နေတဲ့အ ਨੇ ဆုံးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာဆိုးဝါးနေတဲ့အခြေအနေတွေကိုအမြန်ဆုံးကူညီဖြေရှင်းပေးနိုင်မဲ့လက်တွေ့ကြတဲ့နည်းနာတွေကိုအမေရိကန်ပြည်ထောင်စုအစိုးရဘက်ကကောကျွန်တော်အာဆီယံခေါင်းဆောင်ဘက်ကခေါင်းဆောင်တွေဘက်ကကောပေါ့နော်ပုံမှန်လေးလေးလက်တွေ့ကြကြချင့်ကဆွေးနွေးပေးကြဖို့တော့ကျွန်တော်တို့တော့တိုက်တွန်းထားပါတယ
်ဒီခုအာဆီယံမှာဆိုလို့ရှိရင်မလေးရှားနေပြီးတော့ဒီ NUG ကိုအလို့သဘောဆက်ဆံဖို့မစားသေးမီကပြောဆိုတိုက်တွန်းတာကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီ ASEAN နဲ့ NUG ရဲ့ဆက်ဆံရေရောဘယ်လိုရှိပါလဲ
ဟုတ်ကဲ့ခင်ဗျဟိုတကယ်တမ်းပြောရမဆိုရင်တော့ ASEAN တစ်ဖွဲ့လုံးအနေနဲ့ဆက်ဆံရေရတော့အားရဖို့မကောင်းဘူးလို့ကျွန်တော်တို့ကတော့ပုံမှန်လေးလေးပြောကြရမှာဖြစ်ပါတယ်ဘာလဲဆိုတော့ကျွန်တော်ကမခန့်ငင်ကလေးကတော့အခန့်ပြီးတဲ့အချိန်မှာကော ASEAN ခေါင်းဆောင်မှုပေါ့နော် ASEAN Secretariat နဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကအမြဲတမ်းပဲဟိုကြောင်ကြားစာတွေကျွန်တော်ရဲ့ပြည်သူလူထုရဲ့စိုးရင်ချက်တွေလိုလားချက်တွေမျှော်လင့်ချက်တွေကိုဆင်ဆက်မပြတ်ကျွန်တော်ပေးပို့ခဲ့ပါတယ်သို့တော်လည်းပဲဒီနေ့အချိန်ထိတော့အာဆီယံခေါင်းဆောင်မှုစီကသစုံတရာအပြုသဘောဆောင်တဲ့အတိမပြုမှုတို့တုံ့ပြန်မှုတို့ကျွန်တော်မရခဲ့ပါဘူးသို့တော်လည်းပဲတစ်ချိန်တည်းမှာကျွန်တော်ရဲ့ bilateral relations ပေါ့လေတနိုင်ငံချင်းနဲ့ဆက်ဆံရေးကိစ္စမှာတော့ခုနကဖော်ပြခဲ့တဲ့မလေးရှား Indonesia Philippines Singapore ဘရူနိုင်းအစရှိတဲ့မြန်မာပြည်သူလူထုရဲ့နှွေးဦးတော်လိုင်းရဲ့အတန်တွေကိုလေးစားတမိုးထားတဲ့နိုင်ငံများနဲ့ဆက်ဆံရေးကတော့တနည်းတစားပို့ပြီးတော့နှိကပ်ကောင်းမွန်လာတယ်လို့ပြောမှာဖြစ်ပါတယ်ခင
်အာဆီယံနောက်ွယ်ကနေပြီးတော့အာဆီယံကိုပဲပုံချနေတယ်ဆိုတာမျိုးပေါ့နော်လွှဲချပြီးတော့လုပ်နေတယ်လို့သုံးသပ်တာပြုလဲရှိတယ်ဟောပြပါပြင်းတက်ကပဲဖြစ်ဘယ်အာဆီယံမူငါးချက်အာဆီယံမူငါးချက်ဒေတာရင်းကလောက်အောင်မယ်ဆိုတာမျိုးပဲပြောနေတယ်ပေါ့နော်ဆိုတော့တကယ်တမ်းသူတို့ဟိုသီးရောက်ရောက်မလုပ်သေးဘူးလို့ပြောတာမျိုးရှိပါတယ်ဥပ္ပလတင်းတို့ဘယ်လိုမြင်ပါလဲ
အမှန်တကယ်ပြောရမယ်ဆိုရင်တော့ဒီလွန်ခဲ့တဲ့2021ခုနှစ်ဧပြီလ24 25ခဲ့ရချက်မှတ်ခဲ့တဲ့ဒီအာဆီယံဘုံသဘောတူညီချက်900ဟာဘယ်တစ်ချက်မှသီးရောက်ရောက်အောင်အောင်မြင်မြင်အကောင့်ထွက်ဖွင့်နိုင်စွမ်းမရှိဘူးဆိုတာအလုံးသိပဲဖြစ်ပါတယ်ဒါကြောင့်မူအားဖြင့်တော့ကျွန်တော်တို့ကအာဆီယံကိုဟိုဘုံပြုတ်ပြီးတော့တော်လကောင်းအာဆီယံဘုံသဘောတူညီချက်ငားရက်ကိုဘုံဟိုဘုံပြုတ်ပြီးတော့တော်လကောင်းအဖြေရှာဖို့စဉ်းစားမှုဟာဆက်အဆက်မှုမရှိတော့ဘူးပေါ့နော်လက်ပဂရိအခြေအနေတွေနဲ့လက်တွေ့ကြကန့်ညီမှုတွေမရှိတော့ဘူးဒါကြောင့်မို့လို့ကျွန်တော်တို့ပို့ပြီးတော့လက်တွေ့ကြထိရောက်တဲ့နိုင်ငံတကာမိသားစုကဟိုတာဝန်ခံပြီးတော့ဆောင်ရွက်နိုင်မဲ့စဉ်းစားမှုမျိုးကိုပြောင်းလဲစဉ်းစားပြဖို့ကျွန်တော်တို့တိုက်တွန်းနေခဲ့ပြီးဖြစ်ပါတော့ဒီအာဆီယံကိုဘုံသဘောတူဘုံသဘောထားပြီးတော့ဘုံပြုတ်ပြီးတော့စဉ်းစားကြရတော့ဖြင့်ရက်တင်ပြီအဲမြန်မာပြည်သူတွေကိုတကယ်ကူညီခြင်းနဲ့ဆိုရင်တော့တာဝန်ခံမှုတာဝန်ယူမှုနဲ့အတူဒီချက်ပို့ပြီးတော့လက်တွေ့ကြတဲ့စဉ်းစားမှုမျိုးကိုနိုင်ငံတကာဒီမိုကရေစီအင်အားစုတွေအားလုံးကဝိုင်းဝန်းစဉ်းစားဆုံးဖြတ်ပေးဖို့အချိန်တော့ကြာနေပြီဆိုတာတော့အမေရိကန်ပြည်ထောင်စုအပါဝင်ကျွန်တော်က EU ပါဝင်နိုင်ငံတကာမိသားစုကိုကျွန်တော်မိဘပြည်သူတွေကိုစားတော့လင်းလင်းနဲ့နဲ့တိုက်တွန်းနေပါလေ
NUG ASEAN တာမကြီးဥပိုလာတင်နဲ့ကိုဆောင်မိုးကျော်တို့တွေ့ဆုံမင်းမြန်ကြတာနားဆင်ကြရတာပါရှင်အခုဆက်ပြီးတော့စစ်တွေတက္ကသိုလ်မှာရိုဟင်ဂျာကျောင်းသားတွေတက်ရောက်ခွင့်ပြုတဲ့တဲ့တင်ပြောပြပေးပါမယ်ရခိုင်ပြည်နယ်မှာဆယ်စုနှစ်တခုကြာတက္ကသိုလ်တက်ခွင့်ပိတ်ပင်ခံထားရတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတွေဒီနှစ်တက္ကသိုလ်တက်ခွင့်ပြုလိုက်တယ်လို့သိရပါဗျ။ရိုဟင်ဂျာကျောင်းသားတွေကတော့ကျောင်းတက်ခွင့်ရလို့ဝမ်းသာပေမဲ့ဆယ်စုနှစ်ကြာတက္ကသိုလ်နဲ့ဝေးနေတာမို့စိုးရိမ်မှုတွေတော့ရှိနေပါဗျ။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချန်ပြပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်မှာဆယ်စုနှစ်ကြာတက္ကသိုလ်တက်ခွင့်ပိတ်ပင်ခံထားရတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတွေကိုတက္ကသိုလ်တက်ခွင့်ပြုလိုက်တာကြောင့်ကျောင်းအပ်ထားတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတရာကျော်အထိရှိတယ်လို့စစ်တွေတက္ကသိုလ်ကျောင်းသားတမကပြောခွင့်ရကိုကျော်နိုင်ထေးကပြောပါတယ
်ကျွန်တော်တို့ဒီတက္ကသိုလ်စစ်တွေတက္ကသိုလ်ကိုကျောင်းသွင်းထားတာကတော့တရာကျော်လောက်ရှိပါတယ်ဒါကဒီတစ်ခုတည်းပါအဝိဇ္ဇင်မှာအဝိဇ္ဇင်ကျောင်းကိုလည်းအခုဟိုခေါ်ဖို့ရှိပါတယ်ဒါကတော့ဟိုအဝိဇ္ဇင်ဆိုင်နဲ့ပို့ပြီးများလာမှာဖြစ်ပါတယ်ဟိုတတိယအနေနဲ့ပေါ့နော်ဟိုအခုလောလောဆယ်ကတော့ဒီအနေနဲ့တရာကျော်လောက်ရှိပါတယ်စစ်တွေတက္ကသိုလ်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်တုန်းကဒေသခံမွတ်စလင်တွေနဲ့ရခိုင်ပြည်သူတွေအကြားလူမျိုးရေးဆန်ဆန်ပြည်ပခါတွေဖြစ်ပွားခဲ့တာကြောင့်အစိုးရအနေနဲ့လုံခြုံရေးအကြောင်းပြပြီးရိုဟင်ဂျာမွတ်စလင်တွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်ထားခဲ့တာပါပ ပြီးခဲ့တဲ့2019ခုနှစ်မှာတော့ရိုဟင်ဂျာကျောင်းသူကျောင်းသားတွေအတွက်မောင်းတော်ဘူးတီတောင်နဲ့စစ်တွေစတဲ့မြို့နယ်တွေမှာတည်တံ့စင်တာ၃ခုဖွင့်ပြီးတက္ကသိုလ်ပညာရေးသင်ယူခွင့်ပြုခဲ့ပေမဲ့မြန်မာစာပထဝီနဲ့သမိုင်းဘာသာကိုသာသင်ကြားခွင့်ရခဲ့ပါတယ်။ဒီနှစ်မှာတော့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ဘာသာကန့်သတ်ချက်မထားပဲတက္ကသိုလ်ပညာသင်ကြားခွင့်ရရှိကြပါတယ်။လက်ရှိစစ
ဖြစ်ပြီးကျန်ရိုဟင်ဂျာမွတ်စလင်တောင်းသူကျောင်းသားတွေကတော့တရားခွင့်မရကြဘူးလို့စစ်တွေတက္ကသိုလ်မှာတက်တဲ့ရိုဟင်ဂျာကျောင်းသားတအုပ်ကပြောရေကိုပြောပါတယ်ဒီ2020ပြည်ပကဖြစ်ပြီးနောက်ပိုင်းစစ်စုနဲ့ကြာပြီးမှကျွန်တော်တို့လူမျိုးနှမျိုးဂျာမန်ကျွန်တော်စစ်စုနဲ့ကြာဟိုတက္ကသိုလ်တက်ခွင့်မရခဲ့ဘူးအဲ့ချိန်ဆိုရင်ကျွန်တော်ကငငယ်လုံးပဲအဲဘာဖြစ်ဖြစ်ကျွန်တော်2020ခု ကျွန်တော်အဲ့ဒါကိုတော့အလဲဝန်တာပီတီဖြစ်တယ်ကျွန်တော်တို့။ဒါရင်ဝန်တာတယ်လို့မျိုးတက်ခွင့်ရလို့ပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ကကူတော့ဟိုကတက်ကတော့ကလက်ခံလိုက်ပြီးကျွန်တော်တို့ကိုတောင်းတခွင့်ရမယ်ဆိုပြီးတော့ကျွန်တော်တို့ကိုစနေရနေ့လာပွဲလို့လေးဖြောတာရှိတယ်။တချို့ကကျွန်တော်တို့ယူနီယာဟိုက2012နဲ့
ကောင်းလုံးကိုသိနေတာမဟုတ်ဘူး။ဟိုက2012ကနေ2013နဲ့2014ဒီဆက်မဖြစ်တာမှ2012အောင်မြင်ခဲ့တော့ကြောင့်သားတောင်းတူတွေပဲသိနေတာ။ရခိုင်ပြည်မစိုးတွေကဒီနေ့တက်ကတော့တက်ခွင့်ရခဲ့တဲ့အဲ့ဒီရိုဟင်ဂျာကျောင်းသားကတော့ကျောင်းတက်ခွင့်ရတဲ့အတွက်ဝမ်းသာပေမဲ့စေစုနေ့တစ်ခုကြာပြီးမှအတိုင်းဝိုင်းနှစ်ခုကြာကျောင်းပြန်တက်ရမှာနဲ့ပတ်သက်ပြီးအစင်မပြေပါကိုစိုးရိမ်မိတယ်လို့ခုလို
ကျွန်တော်ဘီတော့ကမှာပမြင်လင်းကေဦးမမြင်လင်းကေတာတွေပြစ်ခွေတာတော့ကျွန်တော်တို့အဖဖကကကူညီပေးခဲ့တဲ့တောင်းတမကတွေညခိုင်တောင်းတမကတွေမွတ်စလင်တောင်းတမကတွေကိုအားလုံးကိုကျေးဇူးတင်နေကျွန်တော်ဒီလိုမျိုးလုပ်ပေးတဲ့အတွက်ဒါပေမဲ့ကျွန်တော်တို့တခုဟိုအဖြစ်နေရရင်တည်းမှာကျွန်တော်မိခွင့်ဖြစ်နေတာကျွန်တော်စီစဉ်နေကြပြီးမှလူမျိုးနှမျိုးကြမှာကျွန်တော်ကျောင်းပြန်တင်ရမယ်ဆိုရင်တခုခုတစ်စ
ကျောက်ဖြူနယ်စစ်တွေမြို့နယ်တွေမှာနေထိုင်ကြတာပါအများစုကတော့နိုင်ငံသားစီစဉ်ရေးကပ်ပြားမရှိကြပါဘူးစစ်ကောင်စီကပြီးခဲ့တဲ့ဧပြီလ၁ရက်နေ့ကစပြီးတမြို့နယ်နဲ့တမြို့နယ်ခရီးသွားလာမယ်ဆိုရင်အသက်၆၆နှစ်ပြည့်ပြီးသူတိုင်းနိုင်ငံသားစီစဉ်ရေးကပ်ပြားပြရမယ်ဆိုပြီးထုတ်ပြန်ထားပါတယ်ဒါကြောင့်လည်းရိုဟင်ဂျာကျောင်းသူကျောင်းသားတွေကိုစစ်တွေတက္ကသိုလ်ကလက်ခံခဲ့ပေမဲ့လ
ဒီလိုရင်းကြောင်းသားကပြောပါတယ်နေနေဘိုင်းရလာမယ်ဆိုရင်စစ်တွေမဟုတ်ဘဲနဲ့တောက်တော်တော့မောင်တော်တို့မြန်မြင်သားတို့အဲ့လိုနေဘိုင်းရလာမယ်ဆိုသူတို့မှနိုင်ငံသားကမရှိဘူးကျွန်တော်နိုင်ငံသားကမသိဘူးဆိုရင်ဒီနိုင်ငံသားကတုံးတုံးသွေးဦးဆိုတော့သူတို့သာကြောင်းတတ်ခွင့်မရှိဘူးလားသူတို့ကစီရင်ဘယ်လိုမျိုးရှိလဲအဲ့လိုမျိုးပြီးတော့ကျွန်တော်2000နှစ်ကနေ1840
နှစ်ထောင်ဆင်းနှစ်ကနေနှစ်ထောင်ဆင်းနှစ်ဆင်းရှိတီနှစ်ထောင်ဆင်းကိုနှစ်ထောင်ဆင်းကိုဒီအောင်ခဲတဲ့တောင်သားကျောင်းသူတွေဆိုတာသူတို့တော့ဘယ်လိုမျိုးတွေရှိလဲသူတို့တော့အဲ့ဒါစုံရှုံမှုလားသူတို့ကနောက်ထပ်ရှိတော့မှုလားအဲသူတို့လည်းကြခုခုစိုးရိမ်မှာပေါ့ကျွန်တော်တို့တက်ကွင်းရတယ်သူတို့ကြခွင့်မရဘူးရိုဟင်ဂျာမွတ်စလင်တွေကိုကျောင်းပြန်တက်ခွင့်ပေးလိုက်တာနဲ့ပတ်သက်ပြီးသက Tija Quetadalo, Muslim Negole, Adwala, Ganda, Dinja Muri, Pilo Tabare, Natalsa Quanacune, Yeke now by, Dane Chile, Ruinjari, Tapanangu, Tabi, Dinshangayadalo, Birimale, Janedu, Amyazugale, Doka des Hanuma, Nini Javare, Leshimaro, Yakane Muslim Neja, Gaumune, Sasan Yiri, Shila Dalo, Lumiozu Alum Pawine, Piawashim Wari, Polom Wari Gule, Yakain Lena Kaintapwe, Ega Usan Bio,
จิ้นป่านี่ราโกแลต่วยมีเนียบาระเคะเหมีย
VOA အစီအစဉ်တွေကို Radio Yuvin Dan ကြားလို့ဖြင့် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ်။
ဖီယိုအမေရိကန်တန်ရဲ့ပို့တဘူးညပိုင်းမြန်မာဘာသာအတန်းလွင့်အစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေအတန်းလွင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ပို့တဘူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဒီထဲကမှဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဒေါက်တာတန့်စော်ရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်မှာတော့အပူတန်းကြောင့်ကျန်းမာရေးထိခိုက်မှုတွေအကြောင်းပြောပြပေးထားပါရစေ။မြန်မာနိုင်ငံမှာနွေရာသီကုန်ဆုံးဖို့နီးကပ်လာပေမဲ့အပူတန်းကသတိထားရမယ့်အခြေအနေပဲဖြစ်ပါရစေ။အပူတန်းကြောင့်ကျန်းမာရေးထိခိုက်စေနိုင်ပြီးဒါကြောင့်နေပူရဲထွက်ရရင်ကျန်းမာရေးမထိခိုက်အောင်ဘာတွေလုပ်သင့်လဲဆိုတာလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ဆက်ပေးထားပါရစေရှင်။
ရာဒီဥတုအပူဒဏ်ပြင်းထန်မှုကြောင့်ကျွလေးရတဲ့ကျန်းမာရေးပြဿနာတွေထဲမှာအပူဒဏ်ကြောင့်ချက်တက်ခြင်းအပူဒဏ်ကြောင့်သွေးပေါင်ကျခြင်းနဲ့အပူဒဏ်ကြောင့်သတိလစ်ခြင်းတွေကိုအများဆုံးကြုံတွေ့ခံစားကြရတာပါအပူဒဏ်ပြင်းထန်မှုကြောင့်ဖြစ်တဲ့ကျန်းမာရေးပြဿနာတွေကိုကြုံတွေ့ခံစားကြရပြီဆိုရင်ဆေးရုံဆင်ခန်းကိုမရောက်ခင်မှာရှေးဥတနာပြုစုမှုနည်းလမ်းတွေနဲ့တနင်္လာနေ့ပြုစုဆောင်ရှောက်ပေးထားဖို့လိုအပ်တယ်လို့သိရပါတယ်အပူဒဏ်ပြင်းထန်မှုကြောင့်ကျန်းမာရေးပြဿနာကြုံတွေ့နေရတဲ့သူကိုဘယ်လိုနည်းလမ်းတွေနဲ့ရှေးဥတနာပြုစုမှုပေးထားသင့်ပါလဲလို့မေးကြည့်တဲ့အခါတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
အဲ့တော့ heat related disorder ထဲမှာအရေးကြီးဆုံး၃ခုပါရှင်းပါဆက်ပြောခဲ့တယ်အပူဒဏ်ကြောင့်ဖြစ်တဲ့ချက်အဲ့ဒါကဒီ irresolution လို့ခေါ်တဲ့နော်အပူကြီးကြောင့်သွေးပေါင်ကျတဲ့လက္ခဏာတွေရှိတယ်။ issue လို့ခေါ်တဲ့ပူဒဏ်ကြောင့်သတိရခြင်းရှိတယ်ပေါ့နော်။အဲ့တော့ဒီပူဒဏ်ကြောင့်ချွတ်တက်တဲ့လူစဉ်တော့ရှင်းမယ်။ဒီတော့ဒီပူဒဏ်မှာလှုပ်လှုပ်ရင်းနဲ့ချွတ်တက်တယ်ဆိုရင်ဆရာတို့အေးများတဲ့နေရာကိုရွှေ့မယ်။ပြီးလို့ရှိရင်သူ့ဓာတ်စားရည်လုံးလုံးလောက်ပေးမယ်။သူ့ရဲ့ဒီကြွက်သားတွေကိုနားပေးမယ်။ပြီးလို့ရှိရင်တော့ဆရာတို့ကအဲဓာရီဝက်တဏ္ဍာရီလောက်နားပြီးရောတဲ့သူဟိုပုံမှန်လှုပ်လှုပ်တဲ့လူဆိုရင်ပြန်လှုပ်လို့ရတယ်လို့ပြောပါတယ်။ဒါကြောင့်မလို့ဒီအပူဓာတ်ကြောင့်ကျွတ်တက်တဲ့လူတွေကတော့ဓာတ်စာဓာတ်ဖြည့်ခြင်းပေးခြင်းရပါလေဒါရှိဥဒ္ဒတာတွေဖြစ်ပါမယ
်။အပူဓာတ်ကြောင့်သွေးပေါင်ချပြီးမူဝေနေတဲ့သူတွေကိုတော့ဓာတ်စာရည်တိုက်ရုံနဲ့မလုံလောက်ပဲပက်လက်လဲလျက်အနေထားမှာထားပြီးအပူဓာတ်ရောချစေမဲ့နီလန်တွေပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျ
။ဒုတိယဖြစ်တဲ့ heat exhaustion တော့အဲ့တော့ heat exhaustion ကိုဆရာကဘယ်လိုလုပ်သိမလဲဆိုတော့လုံတိုင်မှာလုံနေတဲ့လူပြောက်ကမူဝေပြီးတော့ဒဲတယ်နော်အဲဒဲဘလို့ဖြစ်တယ်ခြေပြားနဲ့ပြားတွေကအေးဆက်နေတယ်သူ့ပုံလုံးညံ့နေဆိုရင်တော့ဆရာတို့ကဒါ heat exhaustion ပေါ့နော်ဒီအပူဓာတ်ကြောင့်သွေးပေါင်တွေကျလာတာပေါ့နော်ဒါဆိုရင်တော့သူ့ကိုရောအေးပြတဲ့နေရာကိုလည်းခေါ်သွားမှမှန်ပါတယ်သူ့ကိုကြတော့ထိုင်ခိုင်းတာလည်းဆိုလို့ရှိရင်တက်လက်နေထားထားပေးရမယ်ခြေထောက်နှစ်ဖက်ကိုဆရာတို့က30 cm အကျဉ်းလောက်ပြင့်တင်ထားပေးရသွေးပေါင်ကျနေတဲ့အတွက်ဆရာတို့ခြေကဒီသွေးရည်ကိုဆရာတို့နှလုံးလို့အဆုံးလို့အုံနောက်ကိုလည်းရအောင်ဆရာတို့ခြေထောက်နှစ်ဖက်ကိုကြောင်ပေးတာပြင်ထားပေးရတယ်ပေါ့နော်တပြည့်ချက်ကတော့ဆရာတို့အေးအောင်ထားရမယ်เนาะအဲ့တော့ဆရာတို့ပန်ကာလီပဲဖြစ်ဖြစ်ရက်ကပ်ပေးတာပဲဖြစ်ဖြစ်เนาะဒီပတ်ဝန်းကျင်အပူချိန်ကိုရော့ကြအောင်ဆောင်ရွက်ပေးရမယ်နောက်တစ်ခါရေနဲ့ဓာတ်စာရည်ကိုလုံလုံလောက်လောက်တိုက်ချွေးပေးခြင်းအပြင်ဆရာတို့ဆေးဥတုတာပြုစုခြင်းပြုလုပ်ပြုလုပ်ရတယ်ပြီးတော့မှကျန်းမာရေးဝန်ထမ်းတွေကြာရင်သူ့ကိုသွေးပေါက်ရည်ချိန်တာလို့เนาะဂျန်နယ်စစ်ဆေးတာတွေဆက်လက်လုပ်ရမယ်ဒီဆက်ရအဲစီပီကောင်ပေါ်သွားဖို့လိုအပ်နိုင်ပါ
heat stroke လို့ခေါ်တဲ့အပူဒဏ်ကြောင့်သတိလစ်တဲ့သူတွေမှာတော့ခန္ဓာကိုယ်အပူချိန်ကို40ဒီဂရီအောက်ရောက်အောင်အမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့သိရပါတယ်။အပူဒဏ်ကြောင့်သတိလစ်ခြင်းဟုတ်မဟုတ်ခွဲခြားနိုင်တဲ့အချက်တွေနဲ့အပူဒဏ်ကြောင့်သတိလစ်တဲ့လူနာကိုပြုလုပ်ပေးရမယ့်ရှေးဥဒနာပြုစုမှုနည်းလမ်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။အဲ့ဒီမှာအရေးကြီးဆုံးကတော့ heat stroke လို့ခေါ်တဲ့ဒါအပူကြောင့်သတိလစ်ခြင်းပေါ့။အဲ့တော့သတိလစ်ခြင်းလုံးလုံးသတိလစ်ခြင်းမဖြစ်ခင်မှာတော့ဘာတွေဖြစ်တတ်လဲဆိုတော့သူတို့ကခရောင်ကဏ္ဍပြောတာတွေဖြစ်တတ်တယ်။ပြောတာဆိုတာတွေမမှန်ဘူး။နော်ခရောင်ကဏ္ဍဖြစ်တယ်အဲတိုင်လိုက်လို့ရှိရင်ရေပြား6တွေ့ပြီးတော့ပူချစ်နေတယ်ပေါ့နော်ဒါဆိုလို့ရှိရင်သူကဒါ heat stroke ဖြစ်ပေါ်ရတိုင်းတော့ညာနေတယ်သူ့ကိုအခုချိန်တိုင်းကြည့်လိုက်ရင်40ဒီဂရီဆယ်ဆယ်ဆယ်ပြင်းနေတယ်ဒါဆိုလို့ရှိရင်သူ့ကိုအခုချိန်မြန်မြန်ချပြီးပါလားသူ့ပုံစံဒီ40ဒီဂရီဆယ်ဆယ်ရဲ့အောက်ကိုမြန်မြန်ချပြီးမှဆရာတို့ကဒီအုံနောက်ထိခိုက်မှုကာကွယ်တားဆီးဖြစ်အကယ်၍40ဒီဂရီဆယ်ဆယ်ရဲ့အထက်ဘက်မှာတဏ္ဍာရီလောက်ကျော်ပြီးတော့ဒီအူကျေလို့ဆရာတို့ကမချနိုင်ဘူးဆိုလို့ရှိရင်အုံနောက်ထိခိုက်ပျက်စီးပြီးတော့အသက်သေဆုံးတဲ့ဖြစ်နိုင်တယ်။တော့တော့အချိန်တဏ္ဍာရီဆိုတာလေးလက်ဒီမှာဆရာ level size ကိုပြောခြင်းတယ်။ဒါကြောင့်မလို့အပူဒဏ်ကြောင့်တတိလစ်တယ်လို့တန်ရရှိတဲ့သူတယောက်တွေးလို့ရှိရင်တော့တဲ့ကိုလိုရမယ့်အချက်ကအများဆုံးအပူချိန်ချပေးဖို့လိုတယ်။နောက်ဒါကြောင့်မလို့သူ့ကိုကိုတယောက်ပဲမရဘူး။ဟိုဒီကူညီပေးမဲ့လူတွေလည်းလိုတယ်။အဲဆေးရုံနေပါဆိုတော့ဆရာတို့ကအဲကော ချီတဲ့ခံတွေခေါ်သွားတယ်เนาะအင်ဂျီဝစားတွေကိုထုတ်ပေးတယ်ပြီးလို့ရှိရင်ရေပတ်တိုက်တယ်เนาะပြီးလို့ရှိရင်ရေခဲပတ်ကိုခြိုင်းကြားပေါင်ကြားမှာတင်ပြီးတော့ဆရာတို့ရဲ့သွေးကြောတွေကိုအေးအောင်လုပ်ရင်ဆရာတို့ကပူချိန်ကို36 degree Celsius ရအောင်ညံ့ညံ့လေးချပေးဖို့เนาะအဲ့တော့ဒီဒီနဲ့နားလည်စက်ကြမ်းတဲ့လူတွေကိုဆက်သွယ်ဆောင်ရွက်ပြီးတော့ဒီအပူဒဏ်ကြောင့်အုံနောက်မထိခိုက်အောင်ဆက်လက်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
ရာသီဥတုအပူဒဏ်ပြင်းထန်မှုကြောင့်အများဆုံးကြိုလိုက်ရလေရှိတဲ့ကျန်းမာရေးပြဿနာတွေအတွက်ရှေးဥတုနာပြည့်စုံမှုနည်းလမ်းတွေအကြောင်းကိုသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါဒေါက်တာတန်စွာတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါ View American တန်ရဲ့ Radio နဲ့ရုပ်သံတင်ဆက်မှုတွေကို View မြန်မာပိုင်း website အပြင် Facebook လူမှုကွန်ရက်နဲ့ YouTube website ပေါ်ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ View Page တက်တီစကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ View မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ View မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ view မြန်မာ email လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်း view မြန်မာ facebook messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့အစီအစဉ်ပေးထားပါတယ် view ပြည့်တဲ့အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
ဒီကနေ့ပုဒ်တပူးညပိုင်းမြန်မာဘာသာအစီအစဉ်တွေကို9:00နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍအစီအစဉ်မထုတ်လွှင့်ပေးခင်မှာဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာလွတ်လပ်ရေးနဲ့အတူပေါ်ပေါက်လာခဲ့တဲ့တိုင်းရင်းသားပဋိပက္ခတွေကိုဖြေရှင်းဖို့အစိုးရအဆက်ဆက်အကြိမ်ကြိမ်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးကိုမရရှိနိုင်သေးပါဘူး။အခုလက်ရှိအုပ်စိုးနေတဲ့စစ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ခေါ်ချက်ထွက်လာတော့တိုင်းရင်းသားအင်အားစုတွေလေလာသုံးသပ်သူတွေရဲ့ချင့်ချိန်တွတ်ဆချက်တွေဝေဖန်ခံမှန်းချက်တွေအများပြားကြားနေကြရပါတယ်။ဒီချက်တွေနဲ့ပတ်သက်ပြီး PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ကော်မတီရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်နဲ့ဦးကျော်စန္ဒာဆွေးနွေးသုံးသပ်ထားပါတယ်ရှင
်။စစ်ကောင်စီကဖိတ်ခေါ်တဲ့ညဉ့်ညံရေးဆွေးနွေးမှုစာကျက်တဲ့သိပ်ပြီးတော့ပြင်းပြင်းထန်ထန်ကြုံရလို့အဲ့ကထပ်ပေါက်ရှာတဲ့သဘောသာဖြစ်တယ်သူသုံးသပ်ကြပါတယ်ခွန်ဆိုင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အတီးခဲ့တဲ့မေလ6ရက်နေ့တုန်းက PPFT အတီးဝေလုတ်တုန်းကလည်းဒီလိုမြင်တဲ့အဖွဲ့ကြီးလည်းရှိပါတယ်ဒါပေမဲ့ဒီလိုမမြင်မဲနဲ့အခုလုံးလုံးပတ်ချုပ်ကြီးကသူကအစင်းစင်းဖြစ်ပြီးဖြစ်ပြီးတဲ့အတွက်ကြောင့်မျိုးသူကဖိတ်ခေါ်တာဖြစ်တယ်လို့မြင်တဲ့အဖွဲ့ကြီးလည်းရှိပါတယ်နော်အဲ့တော့သူတို့မရှိနေတဲ့အမြင်ကိုပြန်လည်ဖြေရှင်းနိုင်တာကလည်းအဓိကကသမ္မတဘက်ကဆိုလို့လည်းသမ္မတဘက်ကလည်းဒီအခြေအနေကိုအားလုံးနားလည်အောင်ရှင်းလင်းဖို့ကလည်းမရှိသေးဘူးသူတို့ကတော့ကောင်းကောင်းကြီးတွေလာကြပါအဖို့ဝင်မရောက်စရင်ပြုပါအဲအဲ့နာတွေသူတို့ ਨੇ စပွေချင်းတွေ့မယ်စပွေချင်းရဲ့လူလာချက်တွေကိုသူတို့ကတန့်ငင်တယ်လို့ဖြည့်စီပေးမယ်နောက်ပြောမှလူအလုရှိရင်လည်းသူတို့ဖွဲ့ထားတဲ့ကောင်းစီပင်သုံးဦးနဲ့တွေ့မယ်နောက်ပြီးလူအလုရှိရင်ခပ်ပြောမှပြုစုံဆွေးနွေးမယ်ဆိုတာပဲရှိနေတယ်ဗျာဟုတ
်ကဲ့
အဲ့ဒီတော့ဒီအချိန်လေးကတော့ဟိုယက်တိပြသုံးဖြတ်နိုင်တဲ့အချိန်လေးမဟုတ်ဘူးပဲပြောလို့ရပါတော့
ဗျာ။နားလို့အဖွဲ့တွေကသူတို့ဖိတ်သွားတာဟာအချင်းကြကြောင့်ဖက်ပေါက်ရှာတယ်လို့ပြောလို့ဒီချင်းကအဆင်မဖြစ်နိုင်တဲ့အမျိုးမျိုးသုံးသပ်ကြသူလူတော်တော်များများသုံးသပ်တဲ့နောက်တစ်ခုကဘာလဲဆိုတော့အခုကမှဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေ EAO တွေကဖိတ်ခေါ်ပြီးတော့ NUG PDF NUG PDF တပုတ္တရေမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာမအောင်မြင်ဘူးဖေးကူဖြစ်တယ်ဆိုပြီးတော့သုံးသပ်နေကြပါတယ်အဲဒါကြောင့်သူတို့ဟာတိုင်းပြည်ကိုတည်ဝင်အုပ်ချုပ်ပိုင်ခွင့်မရှိဘူးဆိုပြီးတော့လက်မခံကြတဲ့လူတွေအများကြီးပါအဲ့လိုသတ်မှတ်ခြင်းခံရတဲ့စစ်ကောင်စီအနေနဲ့ပြည်ထောင်စုသမိုင်းမှာတလောက်ကြီးရဲ့ပြဿနာတရားကိုတိုင်းတွဲဖြစ်ရှင်းပိုင်ခွင့်ကိုရှိရလားဆိုတာကိုမေးခ
သူကိုယ်တိုင်ပြောခဲ့တာရှိပါတယ်အခုလို့စစ်တပ်ကအုပ်ချုပ်တဲ့အစိုးရဖြစ်မှာအာဒါညင်းဆိုင်ရေးကိုပုံချွေးရို့မလုပ်နိုင်ဘူးဆိုလို့ねကျွန်တော်တို့ကလည်းလုပ်နိုင်ခဲ့တယ်ဆိုတာလည်းတက်ပြီးပြခဲ့ထူပါတယ်လို့ပြောတယ်နောက်တော့မှလည်းဒီနေကြည်တော်ဘက်ကမြေပြောတဲ့ပုံပုံတွေတချို့လည်းရှိတယ်အရင်လုံးကဆိုလို့ရှိရင်ကျွန်တော်ညင်းဆိုင်ရေးဆွေးနွေးပွဲလုပ်တာဟာဥပမာအဓိကလုပ်တာကဦးအောင်မင်းဖြစ်တယ်လို့ဦးအောင်မင်းကနေပြီးတော့မှကျုပ်တော်ဥက္ကဋ္ဌကြီးဦးရွှေမန်းကြီးပြေးရသမရာကြီးဦးသိန်းစင်စီပြေးရတချုံစီပြေးရနဲ့အပတ်လည်းပြေးပြောမှသူကသဘောတူချေရယူလုံလို့ရတယ်အခုတော့အာနာ300စလုံးကတယောက်တည်းမှရှိတယ်ဆိုတော့ဘုံပုဂ္ဂမလွယ်ပါလေအဲဒါဒီသာကအကျက်အကြောင်းကြချက်ပါအခုလောလောဆယ်ယူကောက်ကွေးကလာတဲ့အစိုးရမဟုတ်တဲ့ကြောင့်ဆိုတော့လည်းမရှိဘူးတော့ပြီးတော့ညာလေးပဲဒီအနာတုံးရက်စလုံးကိုကင်ဆွေးထားတဲ့ဒီတက်ချုံကြီးနဲ့ကျွန်တော်တို့ဆွေးနွေးလို့ရတဲ့သဘောတူညီချက်တွေကို2023မှာကျင်းပမဲ့ရွေးကောက်ပွဲတွေကနေထွက်လာတဲ့လွတ်တော်ကနေအစိုးရကလေးရတယ်အတိအမှတ်ပြုနေတယ်ကျွန်တော်တို့ဆောင်ရွက်ပေးနိုင်ပါလေဆိုတော့မှအင်းတို့ပြောရတဲ့ရှိပါတယ်နော်အဲ့ဒီကြီးတော့ကျွန်တော်တို့ကဒီအခုလောလောဆယ်ကျွန်တော်တင်ပြနေတာထောက်ခံဆွေးနွေးတာမဟုတ်ဘူးစဉ်းစားကြရအမိနဲ့ကျွန်တော်တင်ပြပြတာဖြစ်ပါတယ်ဒီအခုသူတို့ဆွေးနွေးတာဘယ်လိုမျိုးအခြေအနေရှိသလဲအဲကျွန်တော်တို့ဘယ်လိုသုံးဆက်တုံးကပြင်တယ်လဲဆိုတော့အာဒီနားချင်းတဲ့လူတိုင်းဝိုင်းဝန်းမဆုံးဖြတ်တုံးတာပြပ
ါသဘောပေါက်ပါတယ်ကျွန်တော်လည်းပဲညီညာရေးကိုလူချင်းတို့တကယ်ဖြစ်စေချင်တို့ဘာလို့ပြင်းနေဆိုရက်သဘောနဲ့မင်းများရင်းတာဖြစ်ပါဥက္ကုဆိုင်ဆိုတော့ဥက္ကုဆိုင်ဟာအရင်သာအဖွဲ့ရည်နဲ့စည်းစားရေးနဲ့ပတ်သက်တဲ့အဖွဲ့ရဲ့နာယကတူအတံပေးတူလည်းဖြစ်ပါရင်ဆိုတော့ဥက္ကုဆိုင်အနေနဲ့ပေါ်လေဒီစစ်မှန်တဲ့တိုင်းရင်းသားတွေနဲ့ညီညာရေးရရှိဖို့ဆိုလို့ရှိရင်တိုင်းရင်းသားအင်အားစုတွေဘက်ကဘယ်လိုပြင်ဆင်ပြီးတော့တွဲဆုံသင့်တယ်လဲဥက္ကုဆိုင်ရဲ့အတံပေးချက်ကိုကြားပြသေးစမ်း
ဒီကိစ္စနဲ့ပတ်သက်ပြောမှာကျွန်တော်တို့ဒီ PPST စီးဝေးမှာလဲကျွန်တော်တို့ဝိုင်းဝန်းဆွေးနွေးတဲ့အချက်ဖြစ်တစ်ခုဖြစ်ပါတယ်ဒီလိုကျွန်တော်တို့တွားတွေ့မယ်ဆိုလို့ရှိရင်ဘာမှမပြင်ဆင်ထားတဲ့နဲ့တွားတွေ့လို့မတင်ပါဘူးပြင်ဆင်ပြီးတော့မှတွားတွေ့လို့တင်ပါတယ်အခုလောလောဆယ်ဆိုလို့ရှိရင် PPST အနေနဲ့ NCA ကိုထုတ်ကြည့်လိုက်စီအခြေခံမှုအနှစ်ပါတော့သုံးချက်ရှိတယ်နံပါတ်ဖြစ်ကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးဒီနဲ့ဖြေရှင်းရတယ်နံပါတ်နှစ်ကတော့ပါဝင်ပတ်သက်တဲ့ဒီသက်ဆိုင်ရာအလုံးအဖွဲ့အစည်းတွေအလုံးပါဝင်ဖို့တူတယ်နံပါတ်သုံးကတော့အရက်သားပြည်ရဲ့လုံခြုံရေးကာကွယ်ရေးကိုလှုံ့ဆော်ပေးဖို့လိုတယ်ဆိုတဲ့ဒီ NCA အနှစ်ပါတော့သုံးချက်ရှိတယ်ဒီပြန်နေမှာပါကျွန်တော်တို့ဒီနိုင်ငံရေးဒီမန်ကြီးကြီးခုနှစ်ချက်လမ်းပြမီဘုံအတွက်အဆုံပြုချက်ဆိုတာတို့ပြင်ဆင်ထားတာကြီးလေရှိတယ်။ဒါတွေကိုကျွန်တော်တို့ကနေပြီးတော့မှရှိနေတဲ့အာမနာတိုင်းပုံကိုဒီနဲ့တွေ့မယ်ဆိုရင်ကျွန်တော်တို့တွားတင်ပြဖို့လိုတယ်။ဖြစ်နိုင်လို့ရှိရင်မတွားမတွေ့ခင်ကလေးကကျွန်တော်တို့ကြိုတင်ပြီးတော့မှကြီးညာထားဖို့လိုတယ်။ဆိုတော့ကိုတင်ပြထားပါလေ။မှနောက်တစ်ခုကလည်းဒီလိုကျွန်တော်တို့ဆွေးနွေးတာချက်ချင်းရော့တမင်းဗရမျာရော့နကအဆင်မျိုးမဟုတ်တဲ့နဲ့အခုလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံကြီးချက်တွေကြောစဲနေဖို့ဒါရီကိုကျွန်တော်တို့ပြင်ဆင်ပြီးတော့မှတောင်းဆွေးနွေးဖို့လုပ်ရဆိုတာတော့ကျွန်တော်တို့တင်ပြပြီးဖြစ်ပါတယ်
ကိုကျော်ဇန်နာရဲ့ညီမအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရအောင်ပါ 32ကြိမ်မြောက်စီးကိန်းအရှိတောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာ U23အသင်းဟာနှစ်ပွဲစလုံးအနိုင်ရထားပြီးမန်ချက်စတာစီးတီးအသင်းကတော့ဒော့မန်မှာကစားနေတဲ့နော်ဝေးတိုက်စစ်မှုဟာလန်ကိုဝယ်လိုက်ပြီးဖြစ်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကတင်ဆက်ပေးမှာဖြစ်ပါတယ်
32ကြိမ်မြောက်စီးကိန်းအရှိတောင်အာဆာအာဂါပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမေလ၆ရက်နေ့ကစတင်လိုက်ပါပြီအဲဒီမှာမြန်မာယူ23ဘောလုံးအသင်းကတော့အုပ်စုအိမ်မှာအေရှန်ဗီယက်နမ်ဖိလစ်ပိုင်အင်ဒိုနီးရှားတီမောလက်စီတို့နဲ့တအုပ်စုတွေကြပြီးတော့အုပ်စုဘီမှာတော့နံပါတ်2ထိုင်းကမလေးရှားစင်ကာပူလာအိုနဲ့ကမ္ဘောဒီးယားတို့နဲ့တအုပ်စုတွေကြပါတယ် ညီမအသင်းဟာမေလ၈ရက်နေ့ကတော့အုပ်စုပထမပွဲကစားခဲ့ရပြီးတော့အဲဒီမှာကညီမောလက်စီကိုဝက်ပီဂါနီဒန်ကအချိန်မှမှာသွင်းတဲ့ဂိုးနဲ့အနိုင်ရသွားပါတယ်ညီမအသင်းတို့ဂိုးတွေကိုထုံးဝင်နိုင်တဲ့ထပ်ဖြိုးတွေက 38မိနစ်နဲ့48မိနစ်ဒီမှာသွင်းခဲ့လို့ပထမပိုင်းမှာတော့ငကိုးကိုမရှိတဲ့ဥဆောင်နေခဲ့တာပါအဲဒါပေမဲ့ဒုတိယပိုင်းပြန်စပြီးပွဲချိန် 50မိနစ်မှာတော့တီမောဘက်ကငကိုးပြန်သွင်းပြီးတော့64မိနစ်မှာနောက်ထပ်ငကိုးပြန်သွင်းလို့ငကိုးဒီဒီဖြစ်ခဲ့ပါတယ် ဒါပေမဲ့ပွဲပြီးကနေတန်ရအချိန်ပုံ9မိနစ်မှာတော့မြန်မာအသင်းကအဝနာဆိုးကဂိုးရှိတာနေအနီးကကန်သွင်းခဲ့လို့မြန်မာကနောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။မေလ10ရက်နေ့မနေ့ကကစားခဲ့တဲ့ဖိလစ်ပိုင်နဲ့ပွဲမှာတော့မြန်မာအသင်းဟာဖိလစ်ပိုင်ကို3ဂိုး2ဂိုးနဲ့နိုင်ပြီးတပွဲကစားပြီးတဲ့အချိန်မှာတော့နှစ်ပွဲစလုံးနိုင်ထားပါတယ်။ဒီပွဲမှာမြန်မာအသင်းအတွက်ဂိုးတွေ ောင်းနေပြီးတော့အရှင်ဗီယက်နမ်အသင်းကတော့တပွဲနိုင်တပွဲတည်လေးမှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်မြန်မာအသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့မေလ13ရက်နေ့မှာအရှင်ဗီယက်နမ်အသင်းနဲ့ကစားမှာဖြစ်ပြီးတော့လာမယ့်မေလ15ရက်နေ့မှာတော့အင်ဒိုနီးရှားအသင်းနဲ့ကစားမှာဖြစ်ပါတယ်2022ခုနှစ်32ကြိမ်မြောက်အရှေ့တောင်အာရှအောက်စားပြိုင်ပွဲရဲ့ဖွင့်ပွဲကတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမနက်ဖြန်မေလ12ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့23ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာဥရောပကဘောလုံးပွဲတွေဘက်မှာတော့ပေါ်တူဂီမှာတော့ပေါ်တူအသင်းချန်ပီယံဖြစ်သွားပါတယ်စနေနေ့ကပေါ်တူနဲ့ဘန်ဖီကာတို့ကစားကြတာမှာပေါ်တူအသင်းကပွဲပြီးကနေဂျာရအချိန်ပေါ်မှာသွင်းတဲ့ဒဂိုးလေးနဲ့ကတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒါဟာပေါ်တူအတွက်တော့2019-2020ဘောလုံးရာသီနောက်ပိုင်းမပေးချန်ပီယံဆုကိုပထမဆုံးအပြေပြန်ရတာဖြစ်ပါတယ်ဒီလိုချန်ပီယံဖြစ်သွားတဲ့အတွက်ပေါ်တူအသင်းဟာပေါ်တူဂီမပေးချန်ပီယံဆုကိုအကြိမ်30ကြောက်ရလိုက်တာလည်းဖြစ်ပါတယ်ခင်ဗျာနော်ဝေးတိုက်စစ်မှုဟာလန်ကိုဝယ်ဖို့အတွက်ဒေါ့မန်အသင်းနဲ့သဘောတူညီမှုရသွားပြီဖြစ်တယ်လို့မန်ချက်စတာစီးတီးအသင်းကအင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်လက်ရှိမှာဥရောပရဲ့အကောင်းဆုံးတိုက်စစ်မှုတွေထဲကတစ်ဦးဖြစ်တဲ့ဒေါ့မန်တိုက်စစ်မှုဟာလန်ကိုမန်စီးတီးအသင်းကပေါင်း53သန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်ဟာလန်ကိုစာချုပ်တက်တမကုန်မှာတခြားအသင်းတစ်ခုကဝယ်ခြင်းနဲ့ဆိုရင်ဒေါ့မန်အသင်းကိုပေါင်း53သန်းပေးရမယ်ဆိုတဲ့အချက်ပါဝင်ပြီးတော့မန်စီးတီးဘက်ကဒီစာချုပ်မှာပါတဲ့အချက်တိုင်းပေးပြီးတော့ဝယ်လိုက်တာဖြစ်ပါတယ်အသင်းတစ်ခုကြားမှာအခုလိုသဘောတူညီမှုရသွားပြီဖြစ်တဲ့အတွက်မန်စီးတီးနဲ့ဟာလန်ကြားစာချုပ်ကိစ္စအသေးသေးဆွေးနွေးဖို့ပဲကြံတော့တယ်ဖြစ်တယ်လို့လည်းဆိုပါတယ်ဘောလုံးသမားပြောင်းရွှေ့ကြေးတွေဈေးကြီးနေတဲ့အချိန်မှာအခုလိုအသက်23နှစ်သာရှိပြီးတော့ဥရောပရဲ့အကောင်းဆုံးကစားသမားတွေထဲကတစ်ယောက်ဖြစ်တဲ့ဟာလန်ကိုရလိုက်တာကတော့မန်စီးတီးအတွက်တကယ်ကိုတန်တယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာတင်နစ်သတင်းတွေဘက်မှာတော့စပိန်နိုင်ငံမက်ဒရစ်မြို့မှာကစားခဲ့တဲ့မက်ဒရစ်အိုပန်တင်နစ်ဂျိုင်ပွဲမှာစပိန်နိုင်ငံကဆယ်ကျော်သက်အရွယ်လူငယ်ကစားသမားအယ်ကာရက်စ်ကနာမည်ကြီးတွေကိုပွဲစဉ်တစ်လျှောက်အနိုင်ကစားပြီးချန်ပီယံဖြစ်သွားပါတယ်။အသက်19နှစ်သာရှိသေးတဲ့ကာလော့စ်အယ်ကာရက်စ်ဟာကွာတာဖိုင်နယ်မှာတော့စပိန်ကနာမည်ကြီးရာဖဲလ်နဒါလ်ကို 6-1-6-3 နဲ့အနိုင်ရပြီးဆီမီဖိုင်နယ်မှာကမ္ဘာနံပါတ်1နိုဗာက်ဂျိုကိုဗစ်နဲ့အကြိမ်နဲ့ကစားပြီးတော့6-0-5-6နဲ့အနိုင်ရပါတယ်။မီလာရှိယန်နီကတနင်္ဂနွေနေ့ကကစားခဲ့တဲ့ဖိုင်နယ်မှာတော့ဂျာဗရီကအလက်ဇန္ဒားဇဗရော့ကို 6-3-6-1 နဲ့တပွဲပြတ်တိုက်ပြီးမက်ဒရစ်အိုပန်တင်နစ်ပြိုင်ပွဲကိုဘူဆွဲသွားပါတယ်။နံပါတ်ကြီးကစားသမားတွေကိုပွဲစဉ်တစ်လျှောက်အနိုင်ယူပြီးချန်ပီယံဖြစ်လာတဲ့အတွက်ကစားလာတဲ့တစ်လျှောက်အကောင်းဆုံးကစားနိုင်လိုက်တာလားဆိုတဲ့အပေါ်မှာတော့အယ်ကာရက်စ်ပြောတာက
Probably I would say this is my best week ever.
ဒါတော့ကျွန်တော်ကစားခဲ့တဲ့တစ်လျှောက်အကောင်းဆုံးသတင်းပတ်ဖြစ်နိုင်ပါတယ်။တင်နစ်သမိုင်းမှာအကောင်းဆုံးကစားသမားနှစ်ယောက်ဖြစ်တဲ့နာဒါးနဲ့ဂျိုကိုဗစ်တို့ကိုကျွန်တော်နိုင်လိုက်တာပါ နာဒာကိုကွာတာဖိုင်နယ်နဲ့ဂျိုကိုဗစ်ကိုဆင်မီဖိုင်နယ်မှာနိုင်လာပါပြီးတော့ဖိုင်နယ်မှာလည်းနောက်ထပ်ကစားသမားကောင်းတဦးလည်းဖြစ်ကမ္ဘာအဆင့်3လည်းဖြစ်တဲ့စပီရီဖ်ကိုနိုင်လိုက်တာပါဆိုတော့ဒါကကျွန်တော်အတွက်အကောင်းဆုံးသတင်းပန်းလို့ပြောလို့ရပါတယ
်အခုလိုနိုင်လိုက်တာကြောင့်လည်းလာမယ့်ပြင်သစ် Open မှာပိုဆွဲနိုင်ခြင်းရှိတယ်ဆိုပြီးတော့တစ်ပေးခံရတဲ့အထက်မှာပါလာနေပါတယ်ဆိုတော့သူအနေနဲ့ Grand Slam ပြိုင်ပွဲတွေကိုဘိုးဆွဲဖို့အတွက်အစစ်စ်ဖြစ်နေပါပြီလ
ား Yes, I think so.
ဟုတ်ပါတယ်ကျွန်တော်အနေနဲ့ Grand Slam ပြိုင်ပွဲကိုဘိုးဆွဲဖို့အတွက်အစစ်စ်ဖြစ်နေပြီလို့ထင်ပါတယ်အဲ့ဒီအတွက်အစစ်စ်ဖြစ်နေပါပြီဒီနေ့အတွက်ကျွန်တော်ရဲ့ရည်မှန်းချက်ကတော့ပထမဆုံး Grand Slam ဆုကိုရအောင်လုပ်ဖို့ပါအဲ့ဒီအတွက်ကျွန်တော်ကြိုးစားသွားမှာဖြစ်ပြီးပြင်သစ် Open မှာဘာဖြစ်လာမလဲဆိုတာကြည့်ကြသေးတာပေါ့ဗျာ
ဒီဘက်မှာချန်ပီယံဖြစ်လိုက်တာကြောင့်သူဟာ Masters 1000ပြိုင်ပွဲတွေမှာဘိုးဆွဲတဲ့အထက်မှာဒုတိယအသက်ငယ်ဆုံးကစားသမားလည်းဖြစ်လာခဲ့ပါတယ်။သူရဲ့တနိုင်ငံသေးသာနဒါကတော့ Alcaraz ဟာကားအသစ်တစ်စင်းနဲ့တူတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်
။ First I think he's young. He's new and all the new things are much more
interesting. ကျွန်တော်တို့ချက်ကတော့သူကငယ်တယ်လူသေးဖြစ်တယ်။အဲ့ဒီတော့ဗျာအသစ်ကဟောင်းနေတယ်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်လေ။ကျွန်တော်ကားတစ်စင်းတွေ့တဲ့ခါအဲ့ဒီကားတစ်ကဟောင်းတယ်တော့ပူပြီးတော့ကြိတ်ကောင်းနေတာအမှန်ပဲလေတယ်လီဖုန်းလေးဒီလိုပဲအစ်ကဟောင်းတယ်ပူကြိတ်ကောင်းတာပါပဲဒါကဒီလောကကြီးမှာဖြစ်နေကြပဲလေဒါနဲ့ပတ်သက်ပြီးတော့ဘာမှပြောစရာမရှိပါဘူးတစ်ချိန်တည်းမှာပဲသူ့လိုမျိုးကျွန်တော်နဲ့တနိုင်ငံတည်းသားတယောက်ဒီလိုအောင်မြင်မှုရနေတာကိုတွေ့ရတာကျွန်တော်ဝမ်းသာပါတယ
်အခုနေ့ပြည်သက် Open Tennis ပြိုင်ပွဲတွေကိုတော့ရှင်းသတင်းပတ်မေလ16ရက်နေ့ကနေဇွန်လ9ရက်နေ့ထိပြည်သက်နိုင်ငံ Paris လို့မှာဇင်းပါသွားမှာဖြစ်ပါတယ်
ကိုရနိုင်ရဲ့အာကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်ရှင်။အာဆီယံအရှိတောင်အာရှနိုင်ငံများအသင်းအနေနဲ့မြန်မာအရေးကိစ္စမှာတန်တမန်ရေးအရာပိုးပြီးထက်ထက်ဝင်ဝင်ပါဝင်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုဘက်ကလိုလားတယ်လို့အမေရိကန်အစိုးရရဲ့အင်ဒိုပစိဖိတ်ဒေသပေါင်းစပ်ညီနားရေးမှူးကတ်ကမ်ဘယ်ကပြောလိုက်ပါတယ်။မေလ12ရက်နဲ့13ရက်မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာလည်းယူကရိန်းတရုတ်နိုင်ငံအရေးကိစ္စတွေနီးတူမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးကြမယ်လို့ Washington DC USIP ကကျင်းပတဲ့ဆွေးနွေးပွဲအတွင်းကတ်ကမ်ဘယ်ကပြောသွားပါတယ်အခုလာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့စစ်ကောင်စီနိုင်ငံသားရေးဝင်ကြီးကိုဖိတ်ကြားထားတာမရှိပါဘူးမြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာဘက်ကလိုက်နာဖို့ပြက်ကွက်တာကြောင့်ဆိုပြီးအစ်စ်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကိုနိုင်ငံရေးအရာကိုစားပြုမှုချန်လှပ်ထားပါတယ်တစ်ဖက်မှာလည်းတော့မြန်မာအရေးဖြည့်ဆည်းရမှာမြန်မာစစ်ကောင်စီအပြင်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုလည်းထိထိဆက်ပေါ်လို့မယ်ဆိုတဲ့အယူအဆတွေလည်းရှိနေပါတယ်။မကြသေးခင်ကတော့မြန်မာနိုင်ငံလူသားချင်းစာနာကူညီမှုအရေးအတွက်အာဆီယံညှိနှိုင်းဆွေးနွေးမှုတရက်လုပ်ခဲ့ပြီးမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးတဦးတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးရဲ့နောက်ဆက်တွဲအဖြစ်အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ဟာလည်းမြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုကတော့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထည့်ဖို့အာဆီယံကြိုးပမ်းမှုကိုထောက်ခံတယ်လို့ပြောဆိုထားပါတယ်။ဒီပတ်သမရရွေးကောက်ပွဲမှာအနိုင်ရပြီလို့ရခိုင်အာနာရှင်ရဲ့သားသမရလောင်းမာကော့စ်ဂျူနီယာကပေါ်တဘူးနေမှာကျင်းပလိုက်ပါတယ်လူအခွင့်ရေးတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီကိုလေးစားဖို့တောင်းဆိုချက်တွေနဲ့သူကစောစောစီစီရင်ဆိုင်နေရပါတယ်တင်းနလာနေမှာထဲခဲ့ကြတဲ့မဲရီအရာမာကော့စ်ဂျူနီယာကမဲ31တန်းကျော်ရရှိခဲ့တယ်လို့တရားမဝင်စီရင်တွေကပြောပါတယ်ဖိလစ်ပိုင်ရွေးကောက်ပွဲတမိုင်းမှာဆယ်စုများစွာအတွင်းလူတို့ပေးတဲ့မဲအများဆုံးရခဲ့တဲ့သမ္မတတွေတဲကတယောက်ဖြစ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ယူကရိန်းနိုင်ငံကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတရက်ကိုအင်္ဂါနေ့ကအတည်ပြုပေးလိုက်ပါတယ်။ဗုဒ္ဓဘူးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်တွေကိုထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Clinic Joe Gill တို့ဖြစ်ပါတယ်။VOA American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှတလဲပြန်နာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးများကြီးတင်ရှိပါတယ်။ဒေါ်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးရဲ့ခတ်သိမ်းကင်းနေပြီးတော့အလို့ရဆန္ဒပြပါစေရှင်။ကျမအလိမ်ပါပါ။
This program has come to you from the Voice of America, Washington.